ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တင်းနေလာနေနေခင်ပိုင်းနောက်ဆုံးထားပြီးယာရုကဆင်းပေးဖို့ဓမ္မမဟုတ်ရင်ဆွဆွဲဖြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလစ်လျူရှုပြစ်ပယ်ထားပါတယ်။မနေ့တင်းကနေနေရုံမြန်တန်ကြားကနေမိန်ကွန်ပြောတာမှာတော့သမ္မတမူဂါဘီကယာရုကဖယ်ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။သမ္မတမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့တုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်နားဆင်ခဲ့ကြတာပါ။ဒါပေမဲ့လည်းသမ္မတမူဂါဘီကနောက်လာချင်းပမဲ့ဇနူးဖီရဲ့ပါတီညီလာခံကိုသူဦးဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။နိုင်ငံမှာနိုင်ငံရေးပဋိပက္ခဆိုးဆိုးဝါးဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝင်ဆောင်ရွက်မှုကိုလက်တင်ခံတဲ့အနေအထားရောဒါမှမဟုတ်လည်းနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမ္မတမူဂါဘီတုံ့နှုံပြောဆိုခဲ့တာမရှိပါဘူး။နိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအခြေအနေအဖြစ်သူ့ရဲ့လုံပိုင်ခွင့်အာဏာကိုပါအခုလုပ်ရက်တွေကချင်းချောက်မှုမဖြစ်ဘူးလို့သမ္မတမူဂါဘီကပြောဆိုခဲ့တာပါ။စနုပီယပါတီကတော့သမ္မတမူဂါဘီယာရုကနှုတ်ထွက်ပေးဖို့ဒေတာဆန်တော်ချင်းဒီကနေ့တင်းနှင်းလာနေနေခင်ပိုင်းအထိအချိန်ပေးထားတာပါ။ဒါမှမဟုတ်ရင်တော့ဆွဆွဲပြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါ။သမ္မတမူဂါဘီကိုဇနူးပီယပါတီအခြေခံဖြစ်ကနေလည်းထုတ်ပယ်လိုက်ပြီးယာရုကဖယ်ရှားခံခဲ့ရတဲ့ဒုတိယသမ္မတအီမာဆန်မနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါတယ်ရှင်။